ထိုင်းနိုင်ငံမှာတနင်္ဂနွေနေ့ကလုပ်တဲ့လွတ်တော်ရွေးကောက်ပွဲတွေကနေကနေဦးထွက်လာတဲ့ရလဒ်တွေအရလက်ရှိအစိုးရနဲ့ဆက်ဆက်တဲ့ပါတီကမဲအများစုနဲ့ဦးဆောင်နေပါတယ်။ဒါပေမဲ့လည်းမဲမတမာမှုတွေစီမင်းစည်းကမ်းနဲ့မကိုက်ညီတာတွေရှိတယ်ဆိုတဲ့သတင်းတွေကအတော်လေးစိုးရိမ်စရာကောင်းတယ်လို့လူအခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကပြောပါတယ်။ထိုင်းရွေးကောက်ပွဲနောက်ဆုံးသိထားသမျှအခြေအနေကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
2024ခုနှစ်မှာစစ်တပ်ကအာဏာသိမ်းယူပြီးကြတဲ့အချိန်မှာပထမဆုံးကျင်းပတဲ့အခုထိုင်းရွေးကောက်ပွဲကိုစစ်တပ်ပေါ်လူလူဆန္ဒခံယူပွဲဖြစ်အများစုကသတ်မှတ်ကြပါလေ။စစ်ဆိုးရအနေနဲ့အရသာဆိုးရတရားဖြစ်အတူပြောင်းလာမှာလွယ်ကူကြုံမှုစီဖို့ဒီရွေးကောက်ပွဲကိုစီမင်းစည်းကမ်းအဖြစ်တွေချမှတ်ပြီးကျင်းပတာလည်းဖြစ်ပါလေ။စစ်ဆိုးရပေါ်လူတွေမကျေနပ်ကြတာဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နော့ဖွဲ့စည်းခဲ့တဲ့ဖွဲ့ထိုင်းပါတီကိုထောက်ခံသူတွေအခိုင်အမာဆက်ရှိနေသေးတာဒီလိုချိန်မှာမှမဲပေးခွင့်ရလာတဲ့လူငယ်မဲဆန္ဒရှင်တွေအားပေးထောက်ခံတဲ့ပါတီတစ်ခုပေါ်လာတာစားတဲ့ချက်တွေကြောင့်စစ်တပ်နဲ့ဆက်ဆက်တဲ့ဖလန်ပရာချရပါတီအခြေအနေကောင်းလိမ့်မယ်လို့လေ့လာသူတွေကတွက်မှတ်ထားခဲ့ပါဘူး။ဒါပေမဲ့လည်းထိုင်းနိုင်ငံကြီးဟာခံမှန်းရဆက်လာပါလေ။မဲကြီးအတွက်94ရာခိုင်နှုန်းကိုရွတ်တပြီးချိန်မှာရွေးကောက်ပွဲကော်မရှင်ရဲ့ဒီကိအစောပိုင်းထုတ်ပြန်ချက်အရအာဏာသိမ်းစစ်ကောင်ဆောင်လက်ရှိဝန်ကြီးချုပ်ဖရိုက်ချန်နိုချာရဲ့ဖလန်ပရာချရပါတီကစုစုပေါင်းမဲကြီးအတွက်အများဆုံးရထားပြီးဝန်ကြီးချုပ်ဟောင်းတက်ဆင်ဦးဆောင်ခဲ့တဲ့ဖွဲ့တိုင်းပါတီကဒုတိယဒီရွေးကောက်ပွဲမှာပထမဦးဆုံးဝင်တဲ့ Future Forward Party ကတတိယအသီးသီးရှိနေပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲရလဒ်အပြည့်အစုံကြေညာမဲ့ချက်ကိုတော့ရွေးကောက်ပွဲကော်မရှင်ကမေလအထိရွှေ့ဆိုင်းထားတဲ့အကြောင်းထိုင်းရွေးကောက်ပွဲကော်မရှင်အတွင်းမှချုပ်ဂျေရွန်ဗစ်ဖူမားကဒီနေ့လုပ်တဲ့တင်စာရှင်းလင်းပွဲအတွင်းပြောသွားပါတယ
်။ Sebab การรายงานผลอย่างไม่เป็นทางการนะครับอาจจะทราบชื่อว่าใครได้คะแนน
กันนักยลัดเดยะเบปาร์ตี้ก็แม้อันยาสงยัดทาได้สร้าเราตะดิปุ่มิบาระだใบแม้นอกตะชิงก็เตยวนยลัดเดยะโทบเปลี่ยนหมดผิดไปเมล6เยเนี่ยมาจีญญาโพต่ํามาทาบาระ
ยุคกวนเนี่ยปัดติดไดจัดเดยะอาลุงโหดีไม่ได้เกมาปี้เป็ดอองเสซีมาติดีลุลละหญัดตะเดยุคกวนโหมโหคอมมิชชั่นก็ซ้องเพ็ดมาติดพี่รอเตยวนยลัดก็โทบเปลี่ยนมาผิดเดหลูเลยคอมมิชชั่นปิ้วมุจุตาสู้บาระเตยามะวนผิดตัวเดเมยยีตัวก็2ตันนี้บาชื่อเลยสุดะตะเรงจองเลยရွေးကောက်ပွဲဆိုင်ရာအငင်းပွားမှုတွေကတေချာပေါက်ဖြစ်လာမယ်တဘောရှိပါတယ်။ HRW အဖွဲ့အနေနဲ့တော့မဲမသမားမှုဆိုင်ရာရင်းတွေကိုရထားတယ်လို့ HRW ရဲ့အကြီးအကဲသုတေသီဆူနိုင်းဖာစုကပြောပါတယ်
။ The reports that we have heard back are fairly alarming. There were reports about
four times. တော့ဒါကတင်းနေကစိတ်ကိုစိုးရိမ်ရကောင်းပါလား။ level တွေမဲကြီးတွက်တာနဲ့စီးရဲထက်သွင်းလာမှာစီးမင်းစည်းကမ်းနဲ့မငြင်းကြတာတွေအတိုက်ခံပါတီဝင်တွေကိုချင်းချောင်နှောက်ယှက်တာတွေစတဲ့တင်းနေကိုကျွန်တော်တို့ရထားပါတယ်။
ရွေးကောက်ပွဲမတိုင်ခင်ကတည်းကပိတ်ပင်ကန့်သက်ချက်တွေရှိထားတာကြောင့်ဒီရွေးကောက်ပွဲဟာမေးခွန်းထုတ်စရာများပြားရှိနေတယ်လို့လည်းစူနိုင်းဖာဆူကထောက်ပြပါတယ
် From the start this election gave fairly little hope to be considered as
ရွေးကောက်ပွဲကဒီရွေးကောက်ပွဲဟာယုံကြည်ရတော့တဲ့လူလမ်းများတဲ့ရွေးကောက်ပွဲတစ်ခုအဖြစ်သတ်မှတ်ဖို့မျှော်လင့်ချက်မရှိခဲ့သလောက်ပါပဲ။ဘာကြောင့်လဲဆိုတော့လူလမ်းများတဲ့ရွေးကောက်ပွဲတစ်ခုအဖြစ်သတ်မှတ်ဖို့လိုအပ်တဲ့အခြေခံလူလမ်းခွင့်တွေရှိခဲ့လို့ပါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်လို့အခြေခံလွတ်လပ်ခွင့်တွေအပေါ်စစ်အစိုးရကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားခဲ့ပါတယ
်။ဒီရွေးကောက်ပွဲမှာမှပထမဆုံးဝင်ကြိုင်တဲ့ Future Forward Party ဟာပထမဆုံးကြိမ်မဲပေးသူလူငယ်အများစုရဲ့ထောက်ခံမှုနဲ့ရေအတွက်ပြီးသမျှမှာမဲအရေးအတွက်၅သန်းကျော်အထိရထားတာကြောင့်အဓိကအောင်မြင်မှုရတဲ့ပါတီဖြစ်တယ်လို့ Narrison တက္ကသိုလ်ကလူမှုသိပ္ပံပါတာဌာနမှူး Nabisa Wethuke ကပြောပါတယ
်။ The biggest winnerObviously is Future Forward Party
အတိမတ်ဆုံးအောင်မြင်မှုရတာကတော့ Future Forward Party ဆိုတာသိထင်ရှားပါတယ်ဒီရွေးကောက်ပွဲမှာမှပထမဆုံးအချိန်မဲပေးသူတွေလူငယ်တွေတိတ်ကိုတက်ကြပြီးအပြောင်းအလဲလိုချင်ကြသူတွေက14ရာခိုင်နှုန်းလောက်ရှိပါတယ်အဲ့ဒီမဲဆန္ဒရှင်တွေဟာ Future Forward Party ကိုအခိုင်အမာထောက်ခံကြရလို့ကျွန်မယူဆပါတယ
်စုစုပေါင်းအမတ်အရေအတွက်900ရှိတဲ့အောက်တော်အတွက်အတိုင်းမဲဆန္ဒရှင်တွေမဲပေးကြတာဖြစ်ပြီးအဲ့ဒီအထက်ကအမှတ်နေရာ350ကိုမဲဆန္ဒနဲ့တခုချင်းစီကနေတိုက်ရဲရွေးကောက်တင်ရောက်တာဖြစ်ပြီးတော့150ကိုတော့ပါတီတခုချင်းစီကနိုင်ရတဲ့စုစုပေါင်းမဲအရေးအတွက်နဲ့ခွဲခြားသတ်မှတ်ပေးတာပါ။အဲ့တလွတ်တော်မှာအမှတ်အရေးအတွက်250ရှိပြီးအားလုံးကိုစစ်အစိုးရကခံထားတာဖြစ်ပါတယ်။အတက်အောင်လွတ်တော်နေရာပေါင်းပြီးတော့ဝန်ကြီးချုပ်ကိုမဲပေးရွေးချယ်ကြမှာဖြစ်တဲ့အတွက်လက်ရှိအတားရနေတဲ့စစ်အစိုးရကြိုးတော်နောက်ခံပြုပါတီရဲ့ခေါင်းဆောင်လက်ရှိဝန်ကြီးချုပ်ပါတီပဲပြန်တက်လာမယ်လို့ခန့်မှန်းနေကြတာပါ။ဒီရွေးကောက်ပွဲမှာမဲပေးသူရေတွက်ကတော့ခံမှန်းထားတာတဲ့အများကြီးရောပြီး64ရာခိုင်နှုန်းပတ်ဝန်းကျင်ပဲရှိပါတယ်ခင်ဗျာ။